ဒီမီနီဆိုရအဖွဲ့ဝင်ဝင်ကြီး၃ရောက်ကိုနှုတ်ထွက်စာတင်ခိုင်းတဲ့နဲ့ပတ်သက်ပြီးတော့ပြည်သူကိုထုတ်ပြန်ပေးဖို့ကစင်ပြည်နယ်ခြေဆိုင်အရက်ဖက်အဖွဲ့ကြီး၃၈ဖွဲ့ကဝင်ကြီးချုပ်ဒေါက်တာဖြောင်းစီလိမ့်မူပြီးတော့ချိန်ယူလက်၂၁ရက်တင်းလာနေရဆွဲနဲ့စာပေးဖို့ထားပါတယ်။အဲဒီဝင်ကြီး၃ရောက်ထဲကတယောက်ကိုတာဝန်ကနေရဆိုင်လိုက်ပြီးတော့ချိန်ယူကတော့မိမိသဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပေးလိုက်တယ်ဆိုတော့တမလာရဲ့အမင်းသားနှစ်ဆောင်ထွက်လာတဲ့တရက်ထဲမှာလူမှုအဖွဲ့တွေကဝင်ကြီးချုပ်စီကိုစာပေးကြတာပါဝင်ကြီးတောင်ရဖြစ်ရတဲ့ပတ်သက်ပြီးတော့ထင်မြင်ယူဆချက်တွေကလည်းအမျိုးမျိုးကွဲပြားနေပါတယ်ဒီကုံကတော့ဖြူရီမြန်မာပိုင်းတရင်တော့မနေခါကရန်ကုန်မြို့ကနေတရင်ပေးပို့ထားပါတယ်ရှင
်တချင်အစိုးရအဖွဲ့ဝင်ကြီး၃ဦးကိုဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းခဲ့ပြီးစက်တိုက်ဆူသလိုပဲတမဟာဦးဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ကြော်ညာစာနှစ်ဆောင်နဲ့ဝင်ကြီး၃ဦးကိုတာဝန်ကရက်စဲနှစ်ဦးကိုတော့အနာယူခွင့်ပေးလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဒေါက်တာခတ်အောင်စီကိုစာပေးပို့ထားတဲ့အရက်ဖက်အဖွဲ့အစည်း39ဖွဲ့တွေကကိုယ်တည်းတူဖြစ်တဲ့ဒေါက်ခေါနန်ကသူတို့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ်
။ဒါပေမဲ့ဒီကိုဝန်ကြီးချုပ်တုံးအိုးတခါလဲအဲ့လိုမျိုးဖက်ဖြစ်ထိရတဲ့အတွက်ကြောင့်ကျမတို့ကအဲသူတို့ကစွန့်ရင်နေတယ်။ခုလောလောဆယ်ပါကျတော့ကျမတို့ဒီမစ်ဆွန်စီမန်ကင်းနဲ့ပတ်သက်ပြီးမှရောအော်ပြည်တော်ကြီးလေးလာအတွက်ဒီအစ်စဖရာဒီ IDP နဲ့ပတ်သက်ပြီးမှရောကျမတို့ကဒီ peace process မှာလည်းလေးလေးဟိုဖြစ်နေတဲ့အချိန်မှာဒီလိုမျိုးဆက်ချင်းရုပ်ရက်ပေါ့နော်ဖြစ်လာတဲ့အတွက်ကြောင့်ကျမတို့ကတော်တော်စိုးရင်ကြီးတယ်အဲပြီးတော့ဘာကြောင့်ဆိုတာလဲကျမတို့ကအစုအကြောင်းကတိထဲခိုင်လုံကိုကျမတို့မရရှိနိုင်ဘူး is not on နဲ့ပတ်သက်ပြီးမှဆိုတော့ကျမတို့ဒီဒီလိုလိုချို့အနေနဲ့ကျမကျမတို့တွေ့ရှိတာကသူ့လုပ်ငန်းပိုင်းကိုသူ့လုပ်ဆောင်နေတာပဲကျမတို့ကြည့်ပါရဲ့လို့အဲပြီးတော့အစ်ကိုကျမရဲ့ကျတော့တိုင်ထားတာလည်းမရှိဘူးလို့ကျမတို့ခံနေပါတယ
်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကြားမှာတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီဝင်ကြီးတော်ဦးလုပ်ရည်ကိုင်ရင်နဲ့ပတ်သက်လို့ဖားကန့်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတာရှိလာဆိုင်အမြင်ကတော့
ကျွန်တော်တို့ကတော့ဥပအခွင့်အရေးဆိုတော့ဆိုရင်ကလွတ်တော်မှာသူတို့တက်ဆိုင်တဲ့မိကွန်းတွေမေးတာပေါ့သူတို့လာဖြေတာပေါ့နော်ဒါကြိရဲ့ပုံမှာအဲဒီကုတ်တော်များများရှင်းလာမှုမရှိတာခပ်များများပေါ့အဲ့ဒါတွေတော့ရှိတာပေါ့ဒါကဘုံဝင်ရပြည်သူတယောက်လွတ်တော်ကိုယ်စားတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါပြည်သူတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါတို့ဒါဘုံဝင်လည်းပြည်သူတယောက်အနေနဲ့ပြောမဆိုလည်းကျွန်တော်ကဖတ်ကမှနေတာဖြစ်တဲ့ဖတ်ကကအဲဒီသဘောတရားစာသားတွေများစွာပေါ်တဲ့နေရာဆိုတော့ကြောက်စိတ်ထူးချစ်ကြောက်သိမ့်ပေါ့ဒီလောကတွေနဲ့ပတ်သက်ပြီးမှလည်းဒီတေချာစာပေါ်တော့တာကဘုရားပုံစံအတိုင်းပဲဖြစ်နေတယ်ဆိုတာတော့ပြောချင်တာပေါ့
ဆွန်ဘရာဘုံကျင်းရဲ့လွတ်တော်ကိုယ်စားလှယ်ဒေါ်ဂျီထုရောအမြင်ကတော့
ဆက်ဖန်နဲ့ဟာတော့ جماعه အဆင်ပြေပါတယ်ဒါမဲ့ကျမတို့တောင်တန်းဒေတာကတော့မျက်မျက်ပတ်တာတော့ဖြစ်သေးချင်တာပေါ့အဲဘာပဲဖြစ်ဖြစ်တပေါ့ပညာရေးသည်ဖြစ် جماعه ရေးသည်ဖြစ်တော့ပေါ့နော်အမေတခါလေကျမတို့ဟာ جماعه ပညာရေးတို့ جماعه ရေးတို့ဒါကြိမ်တည်းကျမတို့တောင်းတန်းတေတာအတိတ်ဥဒမပေးတော့နည်းနည်းအဲ့ဒီမှာဟိုဖြစ်တဲ့ဟာအဲ့တော့ပါပဲရှိအဲ့ဒါကြီးပဲရှိပါတယ်ကျမ
ကချင်ပြည်နယ်တယန်ဇာတနဲ့ပဝင်းကျင်ထိန်သိမ်းရေးဝန်ကြီးဦး H လောက်အောင်ကိုတာဝန်ကနေရစဲတောင်းနဲ့တခြားအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးဖြစ်တဲ့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဦးမြသိန်းနဲ့လူမှုရေးဝန်ကြီးဒေါက်တာတင်းလွင်တို့ကိုတော့သူတို့သဘောဆန္ဒအရပြည်နယ်ဝန်ကြီးတာဝန်ကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းကမရာဦးဝင်းမြင့်လက်မှတ်ထိုးထုတ်ထားတဲ့တရားအမိန့်ကြော်ညာစာတွေထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ဦးကိုမိမိသဘောဆန္ဒအရယာဒူးကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့ခုလိုယာဒူးကနေနှုတ်ထွက်ခိုင်းတာဟာအုပ်ချုပ်ရေးအဖွဲ့အထက်အစဉ်စဉ်ရဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဒီနောက်သမရရဲ့အမိန့်ကြော်ညာစာတွေထွက်လာတာပါ။လက်ရှိပြည်နယ်ဝန်ကြီး၃မှနှုတ်ထွက်ဖို့ဝန်ကြီးချုပ်ကပြောရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလမ်းညွှန်တယ်ဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခံခြင်းဟုတ်မဟုတ်ကိုတော့ခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီး၃ကိုပြည်နယ်ဝန်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က VOA ကိုပြောဆိုထားပါတယ်။ဒါပေမဲ့အခုလိုသမရအမိန့်ကြော်ညာစာတွေထွက်လာပြီးနောက်ပိုင်းမှာပါတီကစုံစမ်းစစ်ဆေးမှုလုပ်အောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။